တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံများကုန်သွယ်ရေးနှစ်နိုင်ငံဆက်ဆံမှုတိုးချဲ့ရေးတို့နဲ့ပတ်သက်ပြီးတော့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းကတရုတ်ဝန်ကြီးချုပ်နဲ့တရုတ်နိုင်ငံပီကင်းမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဝန်ကြီးချုပ်နှစ်ဦးရဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ VOA သတင်းတောင်း Stephanie Ho ပီကင်းမြို့တော်ကနေသတင်းပေးပို့ထားပါတယ်ရှင်။ Mr. စင်းဟာ၅နှစ်တာကာလအတွင်းတရုတ်နိုင်ငံကိုသွားရောက်တဲ့ပထမဦးဆုံးအိန္ဒိယဝန်ကြီးချုပ်ဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ် Mr. စင်းနဲ့တရုတ်ဝန်ကြီးချုပ်ဝမ်ချောက်ဘူရိုပြည်သူမဟာခမ်းမမှာတွေ့ဆုံပုံကိုတရုတ်ရုပ်မြင်သံကြားမှာပြသခဲ့ပါတယ်။တာတာအုပ်စုနဲ့ဂျက်လီချောင်းလိုင်းတို့လိုမျိုးအိန္ဒိယရဲ့အကြီးဆုံးကုမ္ပဏီတချို့ပါဝင်တဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲတစ်ခုကိုလည်းမစ္စတာဆင်းတက်ရောက်ခဲ့ပါတယ်။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံပေါင်းဟာလူရေစုစုပေါင်းတန်း2400နီးပါးရှိပါတယ်။ဒီနှစ်နိုင်ငံဟာကမ္ဘာမှာအရှိန်အမြန်ဆုံးနှုန်းနဲ့စီးပွားရေးဖွံ့ဖြိုးနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ရှင်။2009ခုနှစ်အတွက်နှစ်နိုင်ငံကြားကူသွဲရောင်းဝယ်မှုဟာဒေါ်လာတန်ပေါင်း400နီးပါးရှိတယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါရယ်။ဒါပေမဲ့ဒီကူသွဲရောင်းဝယ်ရေးဟာတရုတ်အကျိုးစီးပွားဘက်ကိုပို့ဖို့ရောက်လာတယ်ဆိုပြီးအိန္ဒိယခေါင်းဆောင်တွေဘက်ကစိုးရိမ်မှုတွေကိုထုတ်ဖော်ခဲ့ကြပါရယ်။နောက်အငင်းပွားစရာဖြစ်နေတဲ့ကိစ္စတစ်ခုကတော့1962ခုနှစ်ကနှစ်နိုင်ငံစစ်ပွဲဖြစ်စေခဲ့တဲ့နယ်စပ်ပရိပခါပဲဖြစ်ပါရယ်။ဒီကိစ္စဟာလုံးဝကြီးဖြစ်ရှင်းလို့မပြီးသေးဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ချင်ခန်းကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံလုံးကဖြေရှင်းကျင်တဲ့ဆန္ဒရှိကြောင်းပြသကြပါတယ်လို့မစ္စတာချင်ခန်းကစကားပြန်ကတစ်ဆင့်အခုလိုပြောသွားပါတယ
်။ We are confident that we can find a solution acceptable to those at an early date.
နောက်ပတ်စလုံးကလည်းလက်ခံနိုင်တဲ့တာရုံညီမရှိပြောမျှတာရဲ့အဖြစ်တစ်ခုကိုကျွန်တော်တို့စောစောစီစီရှာတွေ့မယ်လို့အခိုင်အမာယုံကြည်ထားကြကြောင်းပြောသွားတာပါ။နောက်တတိထားကင်တွေရတဲ့ကိစ္စတစ်ခုဖြစ်တဲ့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လားမားနဲ့ပတ်သက်ပြီးတော့မစ္စတာရှင်းကပဲဆက်ပြီးသူ့စကားတိုင်းပြန်ပြောရမယ်ဆိုရင်တော့တရုတ်နိုင်ငံကိုခွဲပစ်ဖို့ရည်ရွယ်လုတ်ကင်နဲ့လုတ်ရဲဆိုတာကိုလှုပ်ဆောင်လို့အိန္ဒိယရဲ့မြေကြီးကိုပေးအသုံးမပြုဖို့တရုတ်တို့ဘက်ကမျှော်လင့်ကြောင်းပြောသွားပါတယ်။တိဘက်ဖုန်းတော်ကြီးဒလိုင်လားမားဟာတရုတ်နိုင်ငံကနေ1959ခုနှစ်ခေတ်ကထွက်ခွာလာပြီးတော့အိန္ဒိယနိုင်ငံမှာအဲ့ဒီကစပြီးတော့နေထိုင်လာခဲ့တာပါလုံးဝတန်တရားဖြစ်စရာမရှိတရုတ်ရဲ့ပိုင်နယ်ဖဲလို့တရုတ်ဆိုရကသတ်မှတ်တဲ့တိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ပိုရရှိဖို့ဒလိုင်လားမားကကြိုးစားနေတာပါအိန္ဒိယနဲ့တရုတ်ခေါင်းဆောင်တွေဟာအိန္ဒိယရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ပါကစ္စတန်နိုင်ငံပေါ်သူတို့ရဲ့အမြင်တွေကိုလည်းဆွေးနွေးဖလှယ်ခဲ့ကြတယ်လို့တရုတ်ပြောရေးဆိုခွင့်ရှိသူကပဲပြောပါတယ်ပါကစ္စတန်နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်ပြီးတော့တရုတ်ဆိုရကပူပန်မှုရှိတယ်။ပါကစ္စတန်နိုင်ငံမှာငြိမ်းချမ်းရေးထိန်းထားနိုင်ပြီးတော့နိုင်ငံရေးတည်တည်ငြိမ်ငြိမ်ရှိတာမြင်ကျင်တယ်လို့တရုတ်ပြောရေးဆိုခွင့်ရှိသူကပဲဆက်ပြောပါရယ်။နှစ်ဖက်ဆွေးနွေးသူတွေဟာကုန်သွယ်ရေးဆွဲရင်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလို့ကိစ္စရမျိုးတွေမှာပူရဲဆောင်ရွက်ကြဖို့ဆိုတာအပါအဝင်21ရာစုအတွက်အကောင့်ထက်ဖော်ဖို့နှစ်ဖက်စလုံးကသဘောတူတဲ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့လည်းအစီအစဉ်ကျင်းပပါရှိတဲ့မတန်းရှိကြီးတခုကိုသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီစာရွက်စာတမ်းတွေဟာရာဇဝင်တွင်စေတဲ့စာရွက်စာတမ်းတွေဖြစ်တယ်။တရုတ်နဲ့အိန္ဒိယကြားဆက်ဆက်ရေးမှာရှေ့ကိုခြေလန်းကြီးကြီးတလန်ရောက်သွားစေခဲ့တာပဲလို့မစ္စတာချင်းကပြောပါတယ်။ PK Olympic ပွဲတော်ကျင်းပမဲ့နေရာတွေကိုလည်းအိန္ဒိယဝန်ကြီးချုပ်မစ္စတာစင်းတနင်္ဂနွေနေ့ကသွားရောက်ခဲ့ပါသေးတယ်ရှင်။သူကတရုတ်သမ္မတဟူဂျင်တောင်နဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်ရှင်။